အနားယူသွားပြီဖြစ်တဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုချက်ကိုမြန်မာဒီမိုကရေစီရေးအတွက်ဆောင်ရွက်နေကြသူတွေကတော့အားရကျေနပ်မိတယ်လို့ဆိုပါတယ်။မစ္စတာကိုဖီအာနန်ရဲ့ပြောဆိုချက်ကိုဂုဏ်ယူမိပါကြောင်းမြန်မာနိုင်ငံအရေးဆောင်ရွက်နေတဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ AIPMC ကထုတ်ပေါ်ပြောဆိုပါတယ်။အဖွဲ့ရဲ့အတွင်မူမလေးရှားနိုင်ငံကလွှတ်တော်ကိုယ်စားလှယ်မစ္စထရီဇာကော့ကအခုလိုပြောပါတယ်။
And so far, I do agree that, you know, ASEAN should continue to engage on Burma. And also to...
အခုလိုပြောကြားလိုက်တာဘူးဂုံယူမိပါကြောင်းအာဆီယံအနေနဲ့မြန်မာနိုင်ငံကိုတောက်လျှောက်ဆက်သွယ်နေဖို့လိုအပ်တယ်လို့ဖိအားပေးဖို့လိုပါတယ်ဒီလိုဆောင်ရွက်နိုင်မှုအတွက်အာဆီယံကိုဖိအားပေးဖို့အတွက်ကျမတို့ရဲ့ AIPMC အဖွဲ့ပေါ်ပေါက်လာခြင်းဖြစ်တယ်လို့ပြောသွားတာပါအလားတူပဲမစ္စတာကိုဖီအာနန်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးပြည်တော်စုမြန်မာနိုင်ငံညွန့်မောင်းအစိုးရ NCGUB ကလည်းလက်ခံတယ်လို့ပြောဆိုပါတယ်အဖွဲ့ကကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်းကအာဆီယံရဲ့မူလရည်ရွယ်ချက်ဟာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်ဖြစ်အောင်လုပ်ပြီးဒီမိုကရေစီရေးပြောင်းလဲမှုတွေအတွက်စည်းရုံးဆောင်ရွက်ဖို့ရည်ရွယ်ရင်းပါလို့အခုလိုပြောပါတယ
်အာဆီယံကောင်းဆောင်တွေကနေပြီးတော့အာဆီယံထဲကိုရောက်လာရင်တော့မြန်မာပြည်မှာနိုင်ငံရေးရပြည်ပြင်ပြောင်းလဲမှုတွေဖြစ်လာအောင်အခြေုံသိမ်းသွင်းနိုင်လိမ့်မယ်လို့သူတို့မျှော်လင့်ခဲ့ကြတယ်။ဒါပေမဲ့အခုလိုအခြေအနေတွေဆိုးလာတဲ့အပိုင်းမှာဒါအာဆီယံအနေနဲ့မြန်မာပြည်မှာငြိမ်းချမ်းတဲ့အပြောင်းလဲတွေဖြစ်ဖို့နော်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တာဝန်ရှိတယ်။နောက်တစ်ခုကဟိုပီယန်နန်ပြောသွားသလိုမြန်မာရေးကိစ္စဟာမြန်မာနယ်နိမိတ်ထဲမှာတင်ရပ်နေမှာမဟုတ်ဘူး။မြန်မာပြည်မှာဖြစ်တဲ့ပြဿနာတွေဟာနေဇက်ကိုဖြတ်ကျော်ပြီးတော့ဒီသလုံချုံရေးကိုထိခိုက်တယ်ဆိုတဲ့အနေအထားလေးကိုလည်းကျွန်တော်တို့တွေ့ရတာပေါ့လေ။ဒါကြောင့်မို့လို့ကျွန်တော်တို့ဒီအာဆီယံကိုဖီအာနန်ရဲ့ကျွန်တော်တို့ဒီသုံးသပ်ချက်ကိုကျွန်တော်တို့ရေးဝါလက်ခံပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုမစ္စတာကိုဖီအာနန်အနေနဲ့ပေါ့လေ။ခုချိန်ကျမှသူကဗမာပြည်နဲ့ပတ်သက်ပြီးတော့တော်တော်လေးကိုပုံမှန်လေးလေးထုတ်ပြောတဲ့အနေအထားရှိပါတယ်။အရင်တုန်းကတော့သူကတိတ်ပြီးမပြောလာဘူးခင်ဗျာ။ဗမာပြည်ရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုတော့သူပြတယ်။ဒါပေမဲ့သူအနေနဲ့ကတရားဝင်ပေါ့လေထုတ်ပေါ်ပြောဆိုတာတိတ်မရှိဘူးခင်ဗျာ။ဆိုတော့အဲ့ဒါဘာကြောင့်မလို့ခင်ဗျာ။ဆရာတို့အမြင်ကဘယ်လိုရှိပါလဲခင်ဗျာ
။ဟုတ်ကဲ့အရင်တုန်းကတော့သူကကုလသမဂ္ဂရဲ့ကျွန်တော်တို့ဝန်ထမ်းတယောက်ကိုနော်အကြီးအကဲပေါ့နော်။ဆိုတဲ့အခါကျတော့အကန့်အသတ်တွေရှိပါတယ်။အဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ကိစ္စတွေနော်ဒီနိုင်ငံရဲ့ policy တွေကိုသူကကုလသမဂ္ဂအစည်းအဝေးတွေကချလာတဲ့ပေါင်ထဲမှာပြောရဆိုရတာကိုသို့တော်လည်းပဲညှိနှိုင်းမှုတွေမှာပေါ့နော်တနိုင်ငံရင်းနဲ့ဖြစ်စေအုပ်စုတွေနဲ့ပတ်သက်လို့ညှိနှိုင်းမှုတွေပါလေဖြစ်ဖြစ်တော့ဒါဗမာပြည်ရေးကိစ္စကိုပြောဆိုဆွေးနွေးရဲဆိုတာကျွန်တော်တို့လည်းသိရပါတယ်အခုကတော့ပို့ပြီးတော့လွတ်လွတ်လပ်လပ်သူ့ရဲ့အမြင်ကိုတဦးချင်းအမြင်ကိုပို့ပြီးတော့ပြောနိုင်တဲ့အနေအထားရှိသွားလို့ပြောတာပါသူ့အနေနဲ့ဗမာပြည်ရေးကိစ္စကိုမသိတာလည်းမဟုတ်ဘူးစိတ်မဝင်စားတာလည်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်
ဒေါက်တာတောင်းထွန်းပြောသွားတာပါကွာလာလမ်ပူမြို့မှာမစ္စတာကိုဖီအာနန်ပြောသွားတဲ့စကားထဲမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအာဆီယံကိုပိုပြီးနိုးနိုးကြားကြားဆောင်ရွက်ဖို့အတွက်အားပေးမှုတွေလုပ်ခဲ့ပါတယ်လို့ပြောခဲ့ပါတယ်ဒီအချက်ဟာကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဘဝကဝန်ထမ်းတဦးဖြစ်နေတာကြောင့်စီးမင်းစည်းကမ်းပေါင်ထဲကနေပြီးတော့မြန်မာနိုင်ငံအရေးကိုပုံမှန်လင်းလင်းထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့အာဆီယံနိုင်ငံတွေထံကိုတော့တန်ရေးတမန်ရေးနီးလမ်းနဲ့အမြဲဆက်သွယ်ပြီးပြောဆိုနေတဲ့သဘောကိုတွေ့မြင်နိုင်တယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။ဒီနေရာမှာအာဆီယံနိုင်ငံတွေရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားအမှန်ဟာအရေးကြီးဆုံးဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲရေးကိုလိုလားနေတယ်ဆိုတာယုံမားတန်မြတ်မရှိစရာဖြစ်ပေမဲ့မြန်မာနိုင်ငံကိုချင်းကပ်ပြောဆိုဖို့နီးလမ်းကိုတော့အားရကျဉ်းတ်ခြင်းမရှိဘူးလို့ဆိုပါတယ်။သုံးသပ်သူတို့ပြောဆိုနေတာကတော့အာဆီယံဟာမြန်မာနိုင်ငံအရေးကိုကိုကျိုးစည်းဝါးနဲ့ရှင်ပြီးစိတ်ဝင်စားရဲဆိုတာတော့မှန်ပါတယ်။ဒါပေမဲ့အကောင်းမြင်ဘက်ကကြည်လွန်းတယ်လို့ပြောနေကြပါတယ်။မကြသေးခင်ကပဲမလေးရှားနိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်အမျိုးသားညီလာခံကိုချီးကျူးလိုက်ပါတယ်။စစ်အစိုးရဟာချက်မှတ်ထားတဲ့နိုင်ငံရေးလမ်းညွန်ခုနှစ်ချက်ကိုအကောင့်ထဲပေါ်နေပြီဖြစ်ကြောင်းဒီအချက်ဟာတိုးတက်မှုဖြစ်တယ်လို့ပြောဆိုသွားပါတယ်။အခုလိုအာဆီယံရဲ့အမြင်နဲ့ပတ်သက်လို့ AIPMC အဖွဲ့ကတော့မကြခင်ကျင်းပတော့မယ့်အမျိုးသားညီလာခံကိုမျက်စိစုံလုံးမှိတ်ပြီးအကောင်းမြင်အဖြစ်မိမိတို့အနေနဲ့မမြင်နိုင်သေးကြောင်းဒီညီလာခံဟာစစ်အစိုးရလိုချင်တာတွေကိုတရားဝင်ဖြစ်အောင်လုပ်ပေးတဲ့ညီလာခံမျိုးဖြစ်ရင်တော့တိုးတက်မှုမဟုတ်ဘူးလို့ပြောနေပါတယ်အဖွဲ့ရဲ့အတွင်မူ Ms. Theresa Kwok ka aku lo pyo ba de.
My view on the National Convention is that, of course, without the participation of NLD and other opposition parties,
မျိုးသားညီလာခံအပေါ်မှာကျမအမြင်ကတော့ NLD ပါတီအပါအဝင်အခြားအတိုက်ခံပါတီတွေပါဝင်ခြင်းမရှိရင်တော့အမျိုးသားညီလာခံကိုတရားဝင်လို့ပြောဆိုလို့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့အများသဘောတူဆောင်ရွက်ခြင်းမရှိတာကြောင့်ပါလို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ။